ဂါဇာမှာယာယီအပြစ်ရရေးဒေသတွေမှာတွစ်ဆုံဆွေးနွေးတာတွေရှိနေချိန်မှာပဲဟာမတ်စ်တွေဖမ်းထားတဲ့အစ္စရေးတစ်စက္ကန့်တွေပြန်လွတ်မြောက်ရေးသဘောတူညီချက်အတတိယရဖို့တိုးတက်မှုလက္ခဏာတွေရှိနေပြီဖြစ်ကြောင်းအစ္စရေးကာဝေးအစိုးရအဖွဲ့ဝင်ဘယ်နီဂန့်စ်ကဗိုလ်တော်ဦးနှစ်ကပြောပါတယ်တစ်စက္ကန့်ပြန်လွတ်လာရေးသဘောတူညီချက်တရက်ကိုရဖို့ဆက်လက်ကြိုးပမ်းနေပြီးဖြစ်နိုင်ခြေရှိတဲ့လက္ခဏာတွေရှိနေတယ်လို့ဆိုပါတယ်တစ်စက္ကန့်တွေပြန်လွတ်ရေးနီလန်းတွေရှားနေတာမှာရက်တန့်ပြစ်မှာမဟုတ်ပဲသူတို့တွေအိမ်ပြန်နိုင်ဖို့ဘလို့အခွင့်အရေးမျိုးကိုမဆိုလက်လွတ်မခံဘူးလို့ဆိုပါတယ်။ဒါပေမဲ့သဘောတူညီချက်အစ်စ်မရခဲ့ရင်ဂါဇာကမ်းမြောင်မှာဆက်စင်ရေးဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးရှေ့လာမှာစမဲ့အစ္စလမ်ဘာသာဝင်တွေရဲ့ရမ်ဇန်ဥပုပ်လအတွင်းပါလက်စတိုင်းတစ်ခုတည်းအများပြားရောက်နေတဲ့တောင်ဘက်ခြမ်းအီဂျစ်နယ်ဇက်ကရာဖာကိုမြေပြင်ထိုးစစ်တွေစတင်မယ်လို့ဂန့်စ်ကတတိပေးပါတယ်။တစ်ချိန်ထဲမှာပဲဗိုလ်တော်ဦးနှစ်ကအစ္စရေးရဲ့တိုက်ခိုက်မှုတွေကြောင့်ဂါဇာကမ်းမြောင်ဒေသတစ်ခုလုံးမှာပါလက်စတိုင်း68ဦးထဲမှနေသေဆုံးခဲ့ပါတယ်များ